မြန်မာစီဝါရေးအခြေအနေပေါ်လုပ်ငန်းရှင်တွေနဲ့အကဲခတ်တချို့ရဲ့အမြင်ကိုလည်းအရင်ဆုံးတင်ပြခြင်းပါတယ်ကိုဗစ်ကာယရောဂါနဲ့ဒီဆက်အနာသိမ့်မှုရဲ့နောက်ဆက်တွဲနိုင်ငံရေးအကျပ်အတဲတွေကြုံနေရတဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေအပြည့်အဝမလဲပတ်နိုင်တာကြောင့်ဝင်ငွေထိခိုက်နေရသလိုသုံးဆွဲနိုင်မှုကလည်းတိတိသာသာကျဆင်းလာတယ်လို့လုပ်ငန်းရှင်တွေနဲ့စီးပွားရေးလေ့လာသူတွေကသုံးသပ်ပါတယ်ဒီလိုအကြတဲ့တွေကြောင့်စီးပွားရေးပြိုလဲနိုင်တယ်ဆိုတဲ့အခြေအနေထိကြုံရမှာကိုပြည်တွင်းကစိုးရိမ်နေကြပြီးဒါတွေကိုအ мян ဆုံးပြုပြင်ပြောင်းလဲရေးလုပ်ဖို့လိုတယ်လို့တိုက်တွန်းနေကြတာပါကိုဝင်းမင်းကပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ဝင်ငွေနဲ့စီးပွားထိခိုက်ပြီးသုံးဆမှုတိတိတလာကျဆင်းလာတာကိုရွှေလင်းမန်းစက်မှုဆောင်ကအမည်မဖော်လို့သူစီးပွားရေးလုပ်ငန်းရှင်က
ပြည်တွင်းမှာလည်းလူရဲသုံးဆနိုင်မှုကျတယ်နောက်နိုင်ငံသားကလည်းဟိုသုံးဆနိုင်မှုကျတယ်ဥပမာလူပြည်ဆိုရင်ဟိုတော့ဆိုဒီချင်းဒီနှစ်တစ်နှစ်လောက်ဝယ်စားမဝယ်ဝယ်တော့ဝယ်ပေါ့နော်အဲ့တော့ပြောချင်တာကလူရဟိုဒီကိုဗစ်ကြောင့်လည်းအပြစ်သိမ့်မထွက်ကြဘူးအပြစ်သိမ့်မထွက်ရင်ဝယ်စားဝယ်ချက်အများကြီးဝယ်ပြမလို့ပေါ့နော်နောက်တစ်ခုကလူရစီးပွားရေးမကောင်းတဲ့အဲ့လူအမှမဲ့ဝယ်မယ်ဒီချိန်မှာစီးပွားရေးလူတွေစီးပွားရေးမကောင်းဝင်ဝင်ကြရတော့လူရဲ့ consumption power ကျသွားတယ်အကုန်လုံးကျတာအခုတွင်ကျွန်တော်မင်းကဟိုမိတ်ဆွေကြောင့်လည်းစကားပြောပြတယ်အခုကျက်သားလေးပေါ့အသားလေးကအရင်ကြီးကြတဲ့ဆိုစက်သားမတော်လို့ဒီလုပ်ငန်းတွေဆိုတော့အခက်ခဲနေရတယ်။ဟောဒီသူတို့ဆိုရင်နေ့စဉ်အကောင်ကြီးတစ်ခါခါဆက်တောင်းတဲ့ချီချီအဲ့ကောင်တွေသူတို့တော့ဆက်ပြီးတော့ဝယ်မဲ့လူမရှိလို့ waste ဖြစ်လို့လာရတယ်ပေါ့နော်။ဒီချေကတော့ကျွန်တော်တို့အားလုံးအတွက်ကဟို survival ပုံပေါ်တော့ဘယ်လိုရှင်းတန်ရမလဲဆိုတဲ့ဥစ္စာကိုအကောင်းဆုံးပြောင်းကြိုးစားနေရတဲ့အခြေအနေမှာရှိပါတယ
်။အလားတူဖနှက်ချုပ်လုပ်ငန်းမှာလည်းအထည်ချုပ်လုပ်ငန်းလောက်မဆိုးပေမဲ့အမှားတော့ကျလာပြီးရှင်းတန်အောင်တောင့်ခံနေရတယ်လို့မြန်မာနိုင်ငံဖနှက်ချုပ်သင်းဥက္ကဋ္ဌဦးအောင်မင်းကဆိုပါတယ
်။အဲလက်ရှိချိန်ကကျွန်တော်နိုင်ငံတော်တော်စီးပွားကြတယ်။ကြာတော့အခုလူအားလုံးကဘာလို့စားမှောက်မသိရအောင်။အဓိကကိုဗစ်ကအဓိကကိုဗစ်ကအခုပထမလိုင်းဒုတိယလိုင်းတတိယလိုင်းတတိယလိုင်းကျွန်တော်တော်တော်လေးခံရရလေ။ဒါဈေးတွေကြောင်းလို့မရဈေးတွေပိတ်တယ်။ခီးရသွားလို့မရဘူး။အမျိုးမျိုးပေါ့နော်။နောက်ပြီးတော့ဆော့တွေတွေမဆော့ပါဘူးနော်။ဆော့မယ်ဆိုရင်လူဝယ်မဲ့လူမရှိဘူးဗျာ။ပတ်သက်လည်းတမှမရှိဘူး။နောက်ဗန်ကြောတာတွေရှိတယ်ဗျာ။ငွေကြီးကကျဲတော့ထုတ်လို့မရဘူး။လက်ရှိဖနှက်ချုပ်လုပ်ငန်းတွေကအများကြီးပေးသိမ်းတာကြတော့မတွေ့သေးပါဘူး။ကြည့်ရတဲ့ခုနှစ်ခုရှိမယ်ထဲကျုပ်တော့ကျွန်တော်တို့ကမစိုးဘူးဟို order ကြရင်ကြတော့များဥပမာဆိုလို့မှာအရင်တော့ဟလာတစ်လောက်ကွန်တိနာအလုံး100ပို့တယ်ဆိုချင်းအခုဒီမှာကွန်တိနာအလုံး80 60လောက်တော့ပို့နိုင်သေးတာပေါ့နော်အတုံးပြန်ကနေတော့40ကနေတော့ကြာသွားတာပေါ့ဒါပေမဲ့လုပ်ငန်းတော့လက်ပတ်နေတော့မယ်ပေါ့နော်တောက်ခံနေရတော့မယ်ပေါ့ဗျာ
အဲ့ဒီတော့အခုလိုတောက်ခံနိုင်အောင်အမြန်ပြုပြင်ပြောင်းလဲတင်တာကိုမေးရမှာရှင်လင်းပန်းစက်မှုဆောင်ကစီးပွားရေးလုပ်ငန်းရှင်က
အခုလက်ရှိရှင်လင်းပါဘတ်စမီနဲ့ငွေကြီးစနစ်ဒီဒေါ်လာစီးနှုန်းတွေပတိငိမှုကဒီဒီဘတ်ဆုံပေါ့နော်ဒါရီအပြင်တော့ချားပေါ့စီးပွားရေးခန္ဓာကအကြောင်းရေးပေါ့အခက်ခဲပေါ့အဲ့ဒါကြီးပေါ့ကျွန်တော်ဖက်ပေါင်းတော့ကနေဒီဖြေရှင်းရမှာပေါ့ဥပမာကျွန်တော်တို့ဒေါ်လာစီးတက်တယ်ဆိုတာလိုအပ်ချက်များတယ်ပေါ့အဲ့တော့ဘာလို့ဒေါ်လာလိုအပ်ချက်များလဲဆိုတော့တော်တော်များများကိုကျွန်တော်နိုင်ငံကနေဝယ်သွင်းတော့အဲ့တော့နိုင်ငံကဘာလို့ဝယ်သွင်းလဲဆိုတော့ပြည်ထောင်မှာထုတ်ရခက်တာပေါ့ပြည်ထောင်လို့မကုန်ပြားသေးတဲ့နိုင်ငံကဝယ်သွင်းတဲ့ကုန်ပြားသေးတဲ့နိုင်ငံကဝယ်သွင်းပြီးရောင်းလိုက်တာပို့ပြီးတော့ရက်ရပြောပြောကြတော့ဘာမှအီးစော်ဒရီဘစ်စနက်လုံးတကယ်တရှိအနေထားကကျွန်တော်တို့ ranking မှာ166လောက်ရှိတယ်။ခြားနိုင်ငံအာဆီယံနိုင်ငံတွေရှိကြည့်လိုက်ရင်ချိုးဆို23လောက်မှရှိတယ်။ချိုးဆို20ပြည့်မှရှိတယ်။ကျွန်တော်တို့လည်းအကောအပေါ်မှာရှိတယ်။အဲ့တော့ဟို East of Dream Business ခက်တဲ့အတွက်ဒီခြားနိုင်ငံက investment လာလုပ်မယ်ဆိုတော့ဗမာနိုင်ငံကို Dream Lab ကမော်ရီယောက်သွားမလား၊ဒီနေသွားမလားဆိုခြားသူတောင်းနေတဲ့အနေထားကိုပို့ပြီးတော့ရွေးချယ်လို့နောက်တစ်ခုကလည်း refund တွေအတွက်ကိုဒီဟာကို mechanism တွေကျွန်တော်ပေါ်ဆောင်ပေးဖို့လိုတယ်။ဒါမှသာလေကျွန်တော်ပြည်တွင်းအဓိကတော့ Dream ထုံးနိုင်နိုင်ငံကမဝယ်အောင်နိုင်ငံကမဝယ်နိုင်ငံကမလုပ်ဘူ
း။နောက်အခုလိုလုံနိုင်ဖို့နောက်အမြန်ဖြည့်ရှင်းတင်တာကိုလည်းဥအောင်မင်းက
လုံတာကင်တာရှိအောင်ဖြစ်နိုင်လို့ရှိရင်အကုန်ဖြည့်လျှော့ပလိုက်ပြဒီဥပမာဆိုလဲတော့ကျွန်တော်ဒီမှာအရင်ဆုံးဆိုရင်ဟိုစက်ရုံတစ်ခုစောက်မယ်လို့ရှိရင်ညီမရှိဘူးရှိတဲ့ညီကလည်းဟိုသတ်မှတ်ထားတဲ့ဒုနာစက်မှုစုညီမစက်ရုံကစောက်လို့ရမယ်။အဲ့ဒီတခြားနေရာမှာဥပမာကကြာထိုင်းဆိုလို့ရှိရင်လက်ငွေတစ်ကင်းဝယ်လိုက်တယ်။အဲ့မှာစက်ရုံစောက်တယ်။နီနာကကတော့မလူမရှိရင်စက်ရုံစောက်ပြီးသလိုလိုရတယ်မြန်မာနိုင်ငံဒီနေရာတခုပဲဒီမြေတခုပဲသူတို့ကစက်မှုစုံဖော်ပြရတယ်သူတို့ကသူတို့မြေကွက်ချပြီးတော့လက်ဦးယူတဲ့ကွာယူသွားပြီးပြီဆိုတော့တကယ်တမ်းနိုင်ငံက investor လာရတော့မြေမရှိတော့ဘူးအဲလက်ကိုင်းရတဲ့ကောင်တွေလည်းမတရား order ပဲမြေကိုသူတို့အဲ့လိုမျိုးနဲ့ကျွန်တော်နိုင်ငံအများကြီးကျွန်တော်တို့မြေမရှိလို့စက်ရုံမစောက်နိုင်လို့ကံဟိုဟာကမ္ဘောဒီးယားကြောင်းသွားတာတို့ဗီယက်နမ်ကြောင်းသွားတာအများကြီးပဲ
ဒါအပြင်စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်ကလည်းအရင်တုန်းကလိုမမှားပဲအခုဆက်ပြင်းတင်တာကို
ကျွန်တော်တို့ကကိုနီးကိုဟန်နဲ့ရက်တီရေးအတွက်ကျွန်တော်နှစ်ပေါင်းများစွာလုံခဲ့တဲ့အခါအထူးသဖြင့်လုံခဲ့တဲ့နှစ်30ကျော်မှာအများကြီးကျွန်တော်တို့ဒုက္ခရောက်ခဲ့တယ်။အခုလုံခဲ့တဲ့10နှစ်မှာဓာတ်တွေကိုပြန်ပြင်ရတယ်။ပြန်ပြင်ရတော့ကိုနီးကိုဟန်နဲ့လုတာတွေကကဘာမှဝင်မဆက်ဘူး။အများနဲ့ဝင်ပြီးတော့စီးပွားရေးကျွန်တော်မလုပ်နိုင်ဘူး။နေဆက်ကုန်သွယ်ရေးကိုပဲဥပမာပေးမယ်။နေဆက်ကိုပစ္စည်းရောက်ပြီးတော့ဟိုဘက်ကဝယ်မှကျွန်တော်တို့ကရောင်းရမယ်။ဟိုဘက်ကမဝယ်ရင်မရောင်းရဘူး။နောက်ဆုံးဟိုဘက်ကပြည့်တဲ့စီနဲ့ပြောလိုက်ရတ ေလန်းကပေးသွားတာတကယ်တော့နေဇက်ကုံတွေဟာနေဇက်ချင်းချင်းလုပ်တဲ့လုံနေဇက်ကပဲထွက်ထွက်ပုံမှန်ကုံတွေပုံစံနဲ့တွေ့ရတယ်ဆိုလိုတာကကျွန်တော်တို့ကုံပစ္စည်းကဘယ်နေရာမှာပဲရှိနေနည်းတက်ဆိုင်ရလမ်းကြောင်းတွေပုံမှန်ကုံတွေနီးလမ်းတိုင်းအလုံးလုံးလို့ရနေတာ
တကယ်တော့မြန်မာနိုင်ငံမှာကိုဗစ်ဒဏ်ခံရပြီးသားစီးပွားရေးဟာလက်ရှိဆက်ရနာသိမ်းမှုအောက်မှာပိုဆုတ်ယုတ်ကျဆင်းလာနေတာမို့ပြန်နလန်ထူနိုင်ရေးစစ်ကောင်စီဘက်ကလည်းငွေကြေးစိုက်ထုတ်ကူညီပေးဖို့လိုနေပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေပါတယ်ခင်ဗျ